နမ်မြင့်အငင်းပွားမှုလို့ယူဆရတဲ့ပြဿနာကြောင့် KNU နဲ့ NMSP တို့ကြားအောက်ခြေပိုင်းတပ်တွေအခုတလတွင်မှာမကြာခဏအပြန်အလှန်ပြစ်ခတ်နေကြတာကြောင့်နှစ်ဖက်ခေါင်းဆောင်တွေဒီကိစ္စပြေလည်ရေးအကြိမ်ကြိမ်ဆွေးနွေးခဲ့ကြတဲ့ကြားကပဲမနေ့ကလည်းထပ်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်ပြဿနာတွေကိုအင်အားသုံးမဖြစ်ရှင်ပဲဆွေးနွေးညှိနှိုင်းတဲ့အနေနဲ့ဖြေရှားကြဖို့နှစ် ပြည်သူလူထုအောက်ခြေတပ်ပိုင်းတွင်နားလည်မှုလွှဲမှားတာနှင့်ပတ်သက်ပြီးဗဟုဝန်ကျင်ဒေသနှစ်ဖက်ကောင်းဆောင်တွင်အကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။နှစ်ဖက်တပ်အချင်းချင်းပြဿနာရှိလာရင်အင်အားသုံးမဖြစ်ရှင်းမဲတွေ့ဆုံဆွေးနွေးဖြစ်ရှားသွားဖို့နဲ့ငြိမ်းချမ်းစွာအတူတကွနေထိုင်သွားဖို့သဘောတူညီမှုရခဲ့ကြောင်းအောက်တိုဘာလ23ရက်နေ့ရက်စွဲနဲ့ထုတ်ပြ
ွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။ KNU ဘက်ကတပ်သားတွေကရှင်းမြူနယ်အရှိတ်ဘက်ခြမ်းမှာရှိတဲ့မွန်ပြည်သစ်ပါတီရဲ့ငါးကလေးချောင်းစခန်းကိုဝင်ရောက်ပစ်ခတ်ခဲ့တာလို့မွန်ပြည်သစ်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကပြောပါတယ်။ပြစ်ခတ်မှုကြောင့်မွန်ပြည်သစ်ပါတီဘက်ကတပ်သားတအုပ်သေဆုံးခဲ့ပြီးဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တစ်ဖက်တာဝန်ရှိသူတွေကိုလှမ်းကြောင်းချတဲ့အခါမှာတော့သူတို့အနေနဲ့ကျူးလွန်သူတွေကိုအရေးယူပေးမယ်လို့ KNU ဘက်ကပြောဆိုလိုက်ကြောင်းဗိုလ်ကြီးပကောင်းထော်ကဆိုပါတယ်
ဖြစ်တဲ့အကြောင်းကိုကျွန်တော်တို့နဲ့သူတို့လူကြီးတွေနဲ့ဆက်ဆံရေးရောကိုလည်းကျွန်တော်တို့ဆက်လှမ်းပြောလိုက်တယ်လှမ်းပြောပြီးသူကတော့အရေးယူပေးမယ်လို့ကျွန်တော်တို့ဘက်မှသတင်းပို့တယ်ပေါ့နော်
ဒီကနေ့ညနေပိုင်းမှာလဲဘလဲတွန်5ရွာမြောက်ခင်းချောင်းကြီးသွားတဲ့လမ်းဘက်မှာ KNU တပ်ဖွဲ့တွေကိုမြင်ခဲ့တယ်လို့ဝန်ကြီးသစ်ပါတီဘက်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီး KNU တာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပေမဲ့သူတို့တပ်သားတွေမဟုတ်ကြောင်းစစ်ဆေးရေးအဖွဲ့ယုံတာဝန်ခံကပြန်လည်ပြောဆိုခဲ့တယ်လို့ဝန်ကြီးသစ်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကအခုလိုပြောပါတယ်။
သူတို့ဘက်မှာဆိုကျွန်တော်တို့အခုဆော့ချင်းမပေါ်အဒီနီယာကိုရှင်းမဲ့ဆိုရင်ပိုက်ပွဲဖြစ်လာမှာဆိုရင်ကျွန်တော်တို့ဘက်ကမွန်ပြည်သစ်ပါတီကတော့ပြင်ချင်းဘူးလို့ပြောချင်တာပေါ့နော်သူတို့နဲ့ကြောင်ကြပြီးမှသွားချင်တာလေ
ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့တုန်းကလည်းဖျားသုံးစုမျိုးနဲ့ဘလဲတော်ဖိုင်ရွာနာကမွန်ပြည်သစ်တပ်စခန်းတစ်ခုမှာနှစ်ဖက်တပ်ဖွဲ့တွေထိတွေ့ပစ်ခတ်မှုဖြစ်ခဲ့ပါတယ်ဖျားသုံးစုအနီးနှစ်ဖက်တပ်ဖွဲ့တွေမကြာခဏဖြစ်နေတဲ့နေမြေအငင်းပွားမှုပြဿနာကိုအပြေရှားဖို့အတွက် KNU နဲ့ NMSP တာဝန်ရှိသူတွေအောက်တိုဘာလ20ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ငြိမ်းချမ်းစွာအတူနေထိုင်မှုသဘောတူညီမှုရခဲ့တယ်လို့ထုတ်ပြန်ချက်အပြီးနိုင်ပိုင်းအတွင်ဖြစ်ခဲ့တဲ့မနေ့ကပြစ်ခတ်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့ KNU ဒုဥက္ကဋ္ဌဘဒုစောက်ွယ်ထူဝင်းကပြောပါတယ်။
ကျွန်တော်တို့တရားဝင်ပို့တော်တော်မရှိဘူးအပြင်ကကြားနေရတဲ့အပေါ်မှာဒီနေ့တလောက်တော့အဲ့ဒီမှာပါဝင်တဲ့ပုဂ္ဂိုလ်တွေတော့သူတို့အရေးယူဆောင်ရွက်ဖို့တော့လုပ်နေတယ်လို့ကြားရတာပဲလို့ကြောင်းရင်းလဲဆိုတော့ကျွန်တော်မသိရဘူးနော
်ဖျားသုံးစုဒေတာတစ်ဖက်မှာ NMSP နဲ့ KNU နှစ်ဖက်အောက်ခြေတပ်ဖွဲ့တွေကြားအခုနှစ်ဧပြီလပိုင်းကစပြီးအခြေအနေတင်းမာပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တာပါဒါပေမဲ့အခုလိုဖြစ်နေတဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်လုံးကပြောဆိုထားပါတယ်